လနေတဲ့တရားရုံးချုပ်တရားသူကြီးနေရာမှာခန့်အဖို့အတွက်သမ္မတဒေါင်းနယ်ထရမ့်အမည်စင်းတင်သွင်းထားတဲ့အေမီကွန်နီဘာရက်ကိုအတီးပြုတ်နိုင်ရေးအတွက်တနင်္လာနေ့ကဝါရှင်တန်မှာစတင်တဲ့ဂျာနာပွဲမှာဘာရက်ကတရားရုံးကျွေးအနေနဲ့မူဝါဒချမှတ်ဖို့မကြိုးစားတင်ကြောင်းနဲ့ဒါအမေရိကန်သမ္မတနဲ့လွှတ်တော်ကနေလှုပ်ဆောင်ရမယ့်ကိစ္စဖြစ်ကြောင်းအထက်လွှတ်တော်မှတ်တွေကိုပြောကြားခဲ့ပါတယ်။ ဲ့အခန်းကဏ္ဍနဲ့ပတ်သက်တဲ့ပြတ်သားတဲ့အဓိပ္ပာယ်ဖွင့်ဆိုချက်တွေကိုချပြခဲ့ပါတယ်။ကျန်းနာပွဲစတင်ချိန်မှာပဲပါတီကြီးနှစ်ယောက်ကြားမူဝါဒပိုင်းဆိုင်ရာအငင်းပွားနေတဲ့ပြဿနာတစ်ခုဖြစ်တဲ့ Affordable Care Act ကိုအများတက်နိုင်တဲ့ကျန်းမာရေးဆောင်ရွက်မှုဆိုင်ရာဥပဒေအတီးပြုတ်ရေးနဲ့ပတ်သက်ပြီးအထက်လွှတ်တော်တရားရေးကော်မတီကဥဆောင်ဒီမိုကရက်တဦးဖြစ်တဲ့အထက်လွှတ်တော်မှ Dianne Feinstein ကမေးခွန်းထုတ်ခဲ့တာပါ။ American နိုင်ငံသားတန်ဖိုးများစွာအတွက်တရားမှုရှိတဲ့ဒီဥပဒေကိုအတည်ပြုပေးရေးဆိုင်းငံ့ထားဖို့အတွက်2012မှာတရားရုံးချုပ်ရဲ့ဆုံးဖြတ်ချက်ဟာမှားယွင်းကြောင်းအထက်လွှတ်တော်မှကရှုံ့မြင်ပါတယ်။ဒီဥပဒေနဲ့ပတ်သက်ပြီးတရားရုံးချုပ်မှာ November 10ရက်နေ့ကျရင်အခြေတင်ပြောကြားဖို့ရှိပြီးဒီချိန်မှာတရားရုံးချုပ်တရားသူကြီး၉ဦးထဲမှာ Barrett လည်းပါနေနိုင်တာကြောင့်ဒီဥပဒေအတည်ပြုရေးမပြုရေးဟာသူမပေါ်မှာလည်းမူတည်လာနိုင်တာဖြစ်ပါတယ်။လက်ရှိမှာတရားသူကြီး၈ဦးပဲရှိတဲ့တရားရုံးချုပ်အတွက်သူမကိုခန့်ရင်မခန့်ရင်ဟာတိတ်ကိုအရေးပါနေပါတယ်။ Republican တွေကြီးဆိုတဲ့အထက်လွှတ်တော်က November 3ရက်သမ္မတရွေးကောက်ပွဲမတိုင်ခင်လက်ရှိသမ္မတ Donald Trump လက်ထက်မှာသူမကိုခန့်ရင်အတည်ပြုနိုင်ဖို့အတွက်စ조사နေတာဖြစ်ပြီးဒီလိုခန့်နိုင်ရင်တရားရုံးချုပ်မှာ Liberal တရားသူကြီးထက် Conservative တရားသူကြီးအရေးအတွက်က6ယောက်3ယောက်နဲ့သာသွားမှာဖြစ်ပါတယ်။Joe Biden ကတော့ရွေးကောက်ပွဲအပြီးတက်လာတဲ့သမ္မတကသာလက်လက်နေတဲ့တရားရုံးချုပ်တရားသူကြီးနေရာအတွက်အသိခံဖို့လှုံ့ဆော်စေချင်တာဖြစ်ပါတယ်။